ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်တွေကရေဝင်နေတဲ့လိုင်ကူတစ်ခုတည်းကိုဝင်ရောက်သွားရကနေပျောက်ဆုံးနေတဲ့လူငယ်ပေါ်လုံးတင်းကလူငယ်12ယောက်နဲ့နီးပြဆရာတူတို့ကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ပြန်စတင်နေပါပြီ။သွားပြီးတော့ဝင်ရတဲ့ဒီလိုင်ကူထဲမှာရေတွေတက်လာတာကြောင့်ပေါ်လုံးသမားတွေကူထဲမှာပြိမိနေတာ3ရက်ရှိသွားပါပြီ။ပေါ်လုံးသမားတွေကိုထိုင်းရေတွေကလာရောက်ရှာဖွေနေတာဖြစ်ပြီးရေတက်လာတာကြောင့်ရင်ကုန်သမားတွေအတွက်ရှာဖွေကယ်ဆယ်ရေးလိုရတာပို့ပြီးတော့ခက်ခဲစေတယ်လို့ထိုင်းပြည်ရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောရတယ်။လောလောဆယ်ဒီကူတွေကရွှေရည်တွေကြာသွားအောင်လုပ်ဖို့လိုသလိုဒါမှသာလိုင်ကူခေါမိုးကိုကြီးပြီးဘေးနေရာကိုရောက်နေတယ်ဆိုတာခံမှန်းတွက်ဆလို့ရနိုင်မယ်လို့ပြည်ထရေးဝန်ကြီးလည်းဖြစ်တဲ့ရဲချုပ်အနုဖုံးပေါ်ဂျင်နာကပြောရတယ်ရေးလွတ်ပြီးတော့အန်ဒီရဲ့ကင်းတဲ့နေရာတစ်ခုကိုဘောလုံးသမားတွေစတွေးဖို့လဲထိုင်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်ဒီကနေ့အင်္ဂါနေ့မနေ့မှာတော့လိုင်းတူအပြင်ဘက်မှာဘောလုံးသမားတွေရဲ့ဆွေမျိုးတွေကလာပြီးတော့ဝတ်ပြုဆူတောင်းခဲ့ကြပါတယ်ခင်ဗျာ